အမေရိကန်ပြည်တော်စုမှလူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပြောင်းလဲမှုတွေအတွက်လွှတ်တော်ခွင့်ပြုချက်တောင်းစီရမလို့ပဲနဲ့သူ့ရဲ့အုပ်ချုပ်ရေးအာဏာကိုအသုံးပြုဆောင်ရနိုင်ဖို့အတွက်ပြင်ဆင်နေတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။နောက်တစ်ကြိမ်အစိုးရလုပ်ငန်းတွေရပ်ဆိုင်းသွားတဲ့အခြေအနေမျိုးလွှတ်တော်မှတ်ချက်ကချိန်ချောက်လာတာမျိုးနဲ့သူ့ရဲ့ဒီလူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပြောင်းလဲမှုတွေကိုနှောက်နှေးခံမှာမဟုတ်ဘူးလို့ဩစတြေးလျမှာလုပ်တဲ့ G20 ဒီစီးပွားထိပ်သီးနိုင်ငံ20အစည်းအဝေးအပြီးမှာပြောဆိုသွားတာဖြစ်ပါတယ်။လူမှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုဥပဒေကြမ်းလွှတ်တော်ကမဲမခွဲပေးဘူးဆိုရင်တော့ဒီနှစ်အကုန်ပိုင်းကျရင်သူ့အနေနဲ့သမရလုပ်ပိုင်ခွင့်နဲ့လူမှုကြီးကြပ်ရေးဆိုင်ရာအမိန့်အာဏာတွေထုတ်ပြန်သွားမယ်ဆိုပြီးတော့ပြောလိုက်တာပါဥပဒေကြမ်းရဆိုရင်တော့အမေရိကန်ပြည်ထောင်စုအတွင်းမှာတန်းနဲ့ချီတဲ့တရားမဝင်ရှိသူတွေနေရပြန်ပို့ရေးမလုပ်တော့မနဲ့နိုင်ငံသားဖြစ်ခွင့်ရအောင်လမ်းဖွင့်ပေးထားပါတယ်သမရရဲ့အမိန့်နဲ့လူမှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေလုပ်နိုင်ဖို့ဥပမာဆွေးနွေးအနေနဲ့နောက်ဆုံးအဆင့်ပြင်ဆင်ဆောင်နေပြီဖြစ်တယ်လို့ပြည်ထောင်လုံခြုံရေးဌာနဝန်ကြီး Mr. Johnson ကစတေနေ့လုံကပြောခဲ့ပါတယ်လက်ရှိလူမှုကြီးကြပ်ရေးစနစ်ဟာဟာကွက်တွေနဲ့လုံးဝချိနဲ့ပျက်စီးနေတယ်လို့လည်းသူကဝေဖန်သွားပါတယ်။သမရရဲ့အမိန့်နဲ့ဆောင်ရွက်မဲ့အထက်မှာတော့နေဆက်လူမျိုးကြီးတိုးမြင့်မှုဆိုတာလည်းပါဝင်တယ်လို့ပြည်တွင်းလူမျိုးကြီးဝန်ကြီးကပြောပါတယ်။လူမှုကြီးကြပ်ရေးပြည်ပြောင်းလဲမှုကိုထောက်ခံတဲ့ Republican အမတ်တူဖြစ်သူ John McCain ကတော့ဒီကိစ္စမှာ Mr. Obama အနေနဲ့အခုလွှတ်တော်တစ်ကိုအချိန်တင်နေပြီလို့သူကတိုက်တွန်းပါတယ်။သမရရဲ့အမိန့်နဲ့လုတ်ကန်ဆောင်ရွက်တယ်မယ်ဆိုလို့ရှိရင်အင်ပီရိုနဲ့လွှတ်တော်အကြားဆက်ဆံရေးကိုထိခိုက်စေနိုင်တယ်ဆိုပြီးတော့လည်းသူကသတိပေးထားပါတယ်ခင်ဗျာ။